စစ်မှန်တဲ့ခေါင်းဆောင်တွေဟာတိုင်းပြည်နဲ့လူထုအကျိုးအတွက်ရှော့တင်လုပ်ပေးကြစမြဲဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောလိုက်ပါတယ်။မြန်မာနိုင်ငံကို3ရက်ကြာခရီးလာခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံအပြီးမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းအရှော့တင်လုပ်တယ်ဆိုတာဟာ NLD အတွက်အသက်ဆက်မဟုတ်ပဲလွန်ခဲ့တဲ့23နှစ်လုံးကလေးကအရှော့တင်လုပ်ခဲ့တာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီကနေ့ဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာပြုလုပ်တဲ့ပူတွဲသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့တာတွေနဲ့ပတ်သက်ပြီးမတ်စုမြတ်မုံကအပြည့်အစုံဆက်ပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံရဲ့အပြောင်းအလဲကိုကိုရိုင်းလာရောက်အကဲခတ်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းဟာဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတော့သတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါမြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာစိန်ခေါ်မှုတွေရှိနေဆဲဖြစ်ပေမဲ့ရှေ့ဆက်အပြောင်းအလဲတွေလှုပ်သွားဖို့လိုအပ်တယ်ဆိုတာကိုအတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောကြားခဲ့ပါတယ
် The process may be difficult there are still many challenges this process should be
လုပ်ငန်းစဉ်တွေဟာခက်ခဲနိုင်ပါတယ်စိန်ခေါ်မှုတွေလည်းအများကြီးရှိနေပါတယ်ဒါပေမဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေနောက်ပြန်မလှည့်ပဲဆက်ဆက်သွားသင့်ပါတယ်ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်ရေးနဲ့လူ့အခွင့်အရေးဆောင်ရွက်မှုတွေမှာပါဝင်ခြင်းစိတ်ရှိသူတွေကိုကျွန်တော်ကကူညီအားပေးသွားမှာဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေရောက်ဖို့သမရဦးသိန်းစင်ရောဒေါအောင်ဆန်းစုကြည်ပါတော်တော်လေးလှုပ်ခဲကြရပြီးတော့နောက်ထပ်တိုးတက်မှုတွေဖြစ်အောင်လှုပ်သွားကြမယ်လို့သူအနေနဲ့ယုံကြည်လက်ခံတယ်ဆိုတာကိုလည်းမစ္စတာဘန်ကီမွန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဂျန်သစ္စာချင်းဆိုရမှာအသုံးနှုံးကိုလက်မခံနိုင်ပေမဲ့ပြည်သူတွေအကျိုးအတွက်အလျှော့ပေးပြီးတော့ NLD ကလွှတ်တော်တက်မယ်လို့ဆုံးဖြတ်ချက်ချခဲ့တာကိုလည်းချီးကျူးပါတယ
် I know that it must have been a very difficult decision politicians sometimesWe'll continue to have differences on some issues, but real leader demonstrates flexibility.
ဒီစုံဖြတ်ချက်ကိုခက်ခက်ခက်ခက်ခြားခဲ့ရမယ်ဆိုတာကိုနားလည်နိုင်ပါတယ်။နိုင်ငံရေးသမားတွေဆိုတာတချို့ကိစ္စတွေအပေါ်မှာသဘောထားအမြင်မတူတာမျိုးရှိတတ်ကြပါတယ်။ဒါပေမဲ့စစ်မှန်တဲ့ခေါင်းဆောင်တွေဟာတိုင်းပြည်နဲ့လူထုအကျိုးအတွက်အလျှော့အတင်လုပ်ပေးကြစမြဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဒီလိုစုံဖြတ်ချက်ချတဲ့အတွက်လေးစားပါတယ်။ဒေါအောင်ဆန်းစုကြည်ဟာလွှတ်တော်အမတ်တယောက်အနေနဲ့မြန်မာနိုင်ငံအတွက်ထိရောက်တဲ့အပြုသဘောဆောင်ရွက်မှုတွေကိုလုပ်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဒေါအောင်ဆန်းစုကြည်ကတော့နိုင်ငံရေးလုပ်ငန်းစဉ်မှာညင်သာပျော်ပြောင်းမှုရှိရမယ်လို့ NLD ကအမြဲလက်ခံထားတဲ့အကြောင်းပြောပါတယ်
။ We have always believed in flexibility in the political process, not just as now that we are going to be members of parliament, but we have always believed in a flexible throughout the years of our struggle.
နိုင်ငံရေးလုပ်ငန်းစဉ်တွေကိုလုပ်တဲ့အခါမှာပြုနိုင်ပြင်နိုင်ရမယ်ဆိုတာကိုကျမတို့ကအမြဲတမ်းလက်ခံထားပါတယ်။အခုလွတ်တော်ကိုယ်စားလှယ်တွေဖြစ်လာလို့ပျော်ပြောင်းညင်သာဖို့လိုပြီလို့သဘောထားတာမဟုတ်ပါဘူးကျမတို့နိုင်ငံရေးအရရုံးကန်ခဲ့တဲ့ကာလတစ်လျှောက်လုံးမှာဒီအချက်ကိုလက်ခံယုံကြည်ခဲ့ကြတာပါကျမတို့ရည်မှန်းချက်တွေကိုအကြမ်းမဖက်တဲ့နည်းနဲ့ရနိုင်ဖို့ဒီတနည်းနဲ့ပဲရနိုင်မှာပါဒါကြောင့်မလို့လွတ်တော်တက်မှာမို့ပြုနိုင်ပြင်နိုင်တဲ့ထုံးကိုလက်ကင်ထားတယ်လို့ပြောလို့မရပါဘူးလွန်ခဲ့တဲ့23နှစ်ကျော်ကာလတစ်လျှောက်လုံးမှာဒီထုံးကိုကျမတို့ရဲ့နိုင်ငံရေးနီးနာတစ်ခုအဖြစ်နဲ့တုံးလာခဲ့တာလည်းဖြစ်ပါတယ်
ရှိလာမဲ့လရီနှစ်တွေမှာနိုင်ငံရေးသမားတွေဆုံးဖြတ်မဲ့ဆုံးဖြတ်ချက်တွေဟာနောက်မျိုးဆက်ပေါင်းများစွာရဲ့အနာဂတ်ကိုပုံဖော်မှာဖြစ်လို့အင်မတန်အရေးကြီးတဲ့ကာလကိုနိုင်ငံရေးသမားတွေဖြတ်သန်းကြရမှာဖြစ်တဲ့ရဲရင်ပြတ်သားမှုခေါင်းဆောင်မှုအပေးယူလုပ်မှုတွေလိုအပ်တယ်ဆိုတာကိုလည်းပူးတွဲသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကအလေးထားပြောသွားခဲ့ပါတယ်။ဒီမိုကရေစီလမ်းကိုရှောင်နေတဲ့မြန်မာပြည်သူတွေအတွက်လည်းဆက်လက်အားပေးသွားမယ်လို့ဆိုပါတယ်။ပြုပြင်ပြောင်းလဲမှုတွေလှုပ်လာတဲ့မြန်မာအစိုးရအပေါ်နိုင်ငံတချို့ကကူညီထောက်ပံ့မှုတွေပို့ပြီးတော့ပေးလာနေကြပါတယ်။ဒီအကူအညီတွေဟာပြည်သူတွေအတွက်အကျိုးရှိဖို့လိုတယ်ဆိုတာကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ
်။ I've always said that what is important is thatWhatever aid comes to Burma for the development
မြန်မာနိုင်ငံကိုဖွံ့ဖြိုးရေးအတွက်အကူအညီပဲပေးပေးလူသားချင်းစာနာမှုအတွက်အကူအညီပဲပေးပေးပြည်သူတွေရဲ့လုံခြုံကိုင်နိုင်တဲ့အစွမ်းအစတွေတိုးတက်ရေးအစိုးရအပေါ်မှာမှီခိုမှုနှဲသွားနိုင်ရေးတွေမှာဒီထောက်ပံ့မှုတွေကိုသုံးသင့်ပါတယ်ဒါမှသာမြန်မာနိုင်ငံဒီမိုကရေစီရေးဆောင်ရွက်မှုတွေမှာလက်မှန်ပေါ်ရောက်ဖို့အာမခံနိုင်မှာပါအခုကျမတို့ရဲ့စိုးရိမ်မှုကိုလည်းအတွေ့အမှုချုပ်ကနားလည်လိမ့်မယ်လို့ထင်ပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့တတိယအကြိမ်မြန်မာနိုင်ငံခရီးစဉ်မှာဒေါအောင်ဆန်းစုကြည်နဲ့ပထမဆုံးလူကိုယ်တိုင်တွေ့ဆုံဆွေးနွေးနိုင်ခဲ့ပြီးတော့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်ရှင်။